အခွန်ခတုံးငယ်ကောက်ခံမှုတွေလုံးလုံးစင်မှာမလုပ်ဖို့အတွက်အမေရိကန်နဲ့ကျူတူကြားသဘောတူညီမှုရထားတဲ့ကြားကပဲဒီနိုင်ငံကကုန်သွယ်ရေးကြေကနာဟာအာရှနဲ့ပစိဖိတ်ဒေတာရင်းအလုပ်ကိုင်တန်းပေါင်းများစွာအတွက်မငြိမ်မြဖြစ်စေတယ်လို့ကုလသမဂ္ဂအာရှပစိဖိတ်ဒေတာရင်းစီးပွားရေးနဲ့လူမှုကော်မရှင်ဖွဲ့ SKET ကအစိုးရကထုတ်ပြန်ပါတယ်တရုတ်နဲ့အမေရိကန်တို့ရဲ့အခွန်ဆက်ပွဲတိုးလာတာဟာလာမယ့်နှစ်ထဲစီးပွားရေးကျဆင်းနိုင်စေတယ်လို့ဒေတာရင်း GDP အမေရိကန်ဒေါ်လာ118ဘီလျံကျဆင်းစေပြီးတော့ကမ္ဘာလုံးဆိုင်ရာမှာတော့ GDP ဒေါ်လာဘီလျံ400နီးပါးကျဆင်းနိုင်တယ်လို့ကုလသမဂ္ဂဖွံ့ဖြိုးရေးဆိုင်ရာ SKET ရဲ့2018အာရှပစိဖိတ်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာအစီရင်ခံစာမှာဖော်ပြထားပါတယ်။အခုလိုကုန်သွယ်ရေးဆက်ပွဲကြောင့်ထပ်ကုန်ပမာဏကျဆင်းပြီးအရင်းနဲ့တွေ့လဲကဏ္ဍဆိုင်ရာနဲ့နေရာဒေသဆိုင်ရာရှေ့ပြောင်းမှုတွေဖြစ်လာစေတဲ့အတွက်အဲဒီအခါမှာတန်းနဲ့ချီတဲ့အလုပ်သမားတွေတော့အလုပ်ကိုင်ဒီလေအပြောင်းအရွှေ့လေးဖြစ်လာပြီးအလုပ်ကံတက်တွေချောက်ဖွေးရတဲ့အနေအထားရောက်လာနိုင်တယ်လို့ SKET ရဲ့ကုန်သွယ်ရင်းနှီးမှုနဲ့တည်ဆင်းမှုဆိုင်ရာဌာနအကြီးအကဲမေယာမစ်ကစ်ကပြောပါလေ။အခုလက်ရှိမှာဒီကုန်သွယ်ရေးပဋိပက္ခရိုက်ခတ်မှုတန်ကိုဒေတာရင်းမှာခန့်ဆန်းနေကြတာဖြစ်ပြီးထောက်လုပ်ဖြတ်ဝင်မှုတွေလျှော့ချတာနဲ့ရင်းနှီးနှုတ်နှောင်းမှုကျော်ပါလာတာတွေ့နေရတယ်လို့အစိုးရခန့်ဆန်းမှာဖော်ပြထားပါလေ။2018ပထမနှစ်ဝက်နောက်ပိုင်းဒေတာရင်းကုန်သွယ်ကြီးထောင်းမှုနှေးကွေးနေတာနဲ့အတူဒီနှစ်အတွက်ခြုံကျင်ရင်4.9ရာခိုင်နှုန်းကျဆင်းနေပြီးတော့လာမယ့်နှစ်အတွက်နိုင်ငံရေးချက်တဲ့ရင်းနှီးမြှုပ်နှံမှု FDI ကလည်းကျဆင်းတဲ့အတွက်ဦးတည်နေတယ်လို့ဖော်ပြထားပါတယ်။အခုဖြစ်ပွားနေတဲ့ကုန်သွယ်ဆက်ပွဲကလည်းတရုတ်ရောအမေရိကန်မှာဘယ်သူမှအနိုင်မရနိုင်တယ်လို့အခုဆက်ပြီးမပြေမလည်ဖြစ်နေလို့ရှိရင်နှစ်နိုင်ငံစလုံးစီးပွားရေးတိတိကျကျဆုံးရှုံးမှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့လည်းသတိပေးထားပါတယ်။